NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အထွေထွေအတွင်းရေးမူမြမဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာကြားဖြတ်ရွေးကောက်ပွဲတွေကျင်းပတဲ့အခါရန်ကုန်တိုင်းကော့မှုမြို့နယ်မဲဆန္ဒနယ်ကနေဝင်ပြိုင်ပွဲရှိတယ်လို့ NLD ပြောရေးဆိုခွင့်ရှိသူတူကပြောပါတယ်။ဒါပေမဲ့ပါတီကိုမှတ်ပုံပြန်တင်ဖို့ရှောက်ထားတဲ့ကိစ္စမပြီးပြတ်သေးတာကြောင့်အတိအကျသတ်မှတ်ပြီးဒါတော့မဟုတ်သေးဘူးလို့ဆိုပါတယ်ဒီအခြေအနေကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုကျော်ကျော်သိန်းကပြောပြပါအောင်ရှင
် NLD ပါတီကတရားဝင်နိုင်ငံရေးပါတီအဖြစ်မှတ်ပုံပြန်တင်ပြီးကျင်းပဖို့ရှိတဲ့ဂျာပြတ်ရွေးကောက်ပွဲတွေမှာဝင်ပြိုင်မယ်လို့ကြေညာလိုက်ပြီးကြတဲ့ကဒေါအောင်ဆန်းစုကြည်ဘယ်မဲဆန္ဒနယ်မှာဝင်ပြိုင်မလဲဆိုတာကိုစိတ်ဝင်စားနဲ့စောင့်ကြည့်နေကြတာပါဒါပေမဲ့လည်းဘယ်မဲဆန္ဒနယ်တွေကလစ်လပ်နေပြီးရွေးကောက်ပွဲတွေကိုဘယ်တော့ကျင်းပမယ်ဆိုတာရွေးကောက်ပွဲကော်မရှင်ကအခုချိန်ထိတရားဝင်မကြေညာသေးတာကြောင့်အတိအကျပြောမရသေးပေမဲ့သူဝင်မဲဆိုရင်ဘယ်လိုမဲဆန္ဒနယ်ကဝင်ကျင်တယ်ဆိုတဲ့ဆန္ဒကိုတော့ဒေါအောင်ဆန်းစုကြည်ကပြောဘူးတယ်လို့အင်တရီပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့ဦးအောင်ကြိုင်ကပြောပါတယ
်လူတို့ကတနေ့မှသူစကူတဲ့အကြောင်းပေါ့သူကနည်းနည်းပြောမိတာရှိတာပေါ့ဗျာအဲ့ဒါပါလဲဆိုတော့သူကအဲဝင်ပြီးရွေးမယ်ဆိုရင်လည်းပဲရန်ကုန်တိုင်းကပဲသူဝင်ရွေးမယ်ပြီးတော့ရန်ကုန်တိုင်းကရွေးတဲ့နေရာမှာလည်းပဲမဲဆန္ဒရှင်ပြည်သူတွေပေါ့ဗျာနေထိုင်မှုစင်တာနဲ့စင်စင်ရဲ့ချိုးတဲ့ဖြစ်နေတဲ့နေရာတွေကိုသူကုညီပေးခြင်းတဲ့သဘောနဲ့သူပုံပြီးစိတ်ဝင်စားတယ်ဆိုတာမျိုးပြောမှုတာရှိတယ်။အဲဒီမှာတင်ကော်မူမျိုးနဲ့မှဝင်မယ်ဆိုတဲ့သတင်းကထွက်သွားတယ်ဗျ။ကျွန်တော်ပြောချင်တာကတော့ဒါ final confirm ဖြစ်ပြီလို့ကော်မရှင်ကတော့ဘာမှမကြေညာသေးတော့ကျွန်တော်တို့ဆုံးဖြတ်ပြီးပြီလို့ပြောတော့မပြောနိုင်သေးဘူးဗျ
။ရန်ကုန်တိုင်းမှာကော်မူမျိုးနဲ့အပါအဝင်လစ်လက်နေတဲ့မဲဆန္ဒနဲ့6နယ်ရှိတယ်လို့အတိမပြုနိုင်သေးတဲ့စီးရင်တွေမှာတွေ့ရပါတယ်။ပါတီမပုံတင်မှုရှောက်ထားတဲ့ကိစ္စနဲ့ပတ်သက်လို့တော့ရွေးကောက်ပွဲကော်မရှင်ရဲ့အကြောင်းပြန်ကြားချက်ကိုစောင့်နေပြီးကော်မရှင်ဘက်ကအကြောင်းပြန်တာနဲ့ပါတီတစိ့အလံနဲ့ရွေးကောက်ပွဲတင်ကြတာတို့ကိုတင်ပြဖို့အစဉ်အသင့်ပြင်ထားပြီလို့လည်းဦးအောင်ကျိုင်ကပြောပါတယ်။1990ပြည့်နှစ်ရွေးကောက်ပွဲတုန်းကအင်တရီပါတီရဲ့ရွေးကောက်ပွဲတင်ကြတာဟာခမောက်ပုံဖြစ်ပြီးဒေါ်ဆန်းစုကြည်နဲ့ခမောက်အင်တရီနဲ့ခမောက်တို့ကိုလူလူကအတူတူတွဲပြီးမြင်ထားကြပါတယ်။အခုဒီချိန်မှာတော့ခမောက်တင်ကြတာကိုဆက်ပြီးအသုံးပြုတော့မှာမဟုတ်ပဲလက်ရှိပါတီရဲ့ရင်ထိုးပုံစံကိုပဲအနှဲငယ်ပြောင်းလဲပြီးတော့ရွေးကောက်ပွဲတင်ကြတာအဖြစ်အသုံးပြုသွားမယ်လို့ဦးအောင်ကျိုင်ကပြောပါတယ်ဒါပေမဲ့လည်းကော်မရှင်ဘက်ကအကြောင်းပြန်ကြားချက်မရသေးတာကြောင့်ပါတီဥက္ကဋ္ဌအဖြစ်ဘယ်သူကနေတာဝန်ယူဆောင်ရွက်မယ်ဆိုတာကိုအတိအကျမဆုံးဖြတ်ရသေးဘူးလို့ဆိုပါတယ်ဒီကနေ့ NLD ရုံးချုပ်မှာကျင်းပခဲ့တဲ့ဗဟုအလုံးမှုဆောင်အဖွဲ့အစည်းအဝေးကနေရွေးကောက်ပွဲအောင်နိုင်ရေးကော်မတီကိုဖွဲ့စည်းလိုက်တယ်လို့လည်းဦးအောင်ကျိုင်ကပြောပါတယ်
။ဘူအောင်နိုင်ရေးကော်မတီဆိုတော့ဖွဲ့ပါတယ်ဖွဲ့ပြီးတော့20ဦးပါတယ်ဘူအောင်နိုင်ရေးကော်မတီအရှင်းကိုဒီနေ့ထုတ်ပြန်ကြေညာလိုက်ပါတယ်ပြီးတော့ပြည်내တိုင်းအသီးသီးမှာလည်းဗမာရွေးကောက်ပွဲမှာအဲ့ဒီမက်ဆန္ဒတွေမှာဖွဲ့ချုပ်ကဝင်ပြီးပြိုင်တဲ့အခါမှာဖွဲ့ချုပ်ကချပေးတဲ့ကိုယ်စားလှယ်လောင်းတွေပေါ့ဗျာအဲ့ဒါတွေအောင်နိုင်ရေးအတွက်ဆောင်ရွက်ဖို့ဒီလူတွေလုံးဝအောင်နဲ့ဆောင်ရွက်နိုင်မှုအတွက်အောင်နိုင်ကော်မတီကိုဖွဲ့ဖို့ညွှန်ကြားချက်တခုလည်းထွက်ပါတယ်။အဲ့လိုညွှန်ကြားမယ်လို့လည်းဆုံးဖြတ်ပြီးတော့ညွှန်ကြားချက်ကိုအောင်နိုင်ဖွဲ့တောင်းအားနေပြီးတော့လက်မှတ်ရေးထိုးပြီးတော့ထုတ်ပြန်တာပါ။အောင်နိုင်ကော်မတီရဲ့တောင်းအားကဥပ္ပဒေဖြစ်ပါတယ်ခင်ဗျ။ပြီးတော့ဘိုလ်လုံးဆောင်ဖွဲ့ဝင်တွေအားလုံးပါပါတယ်။အဲ့တော့ထပ်ပြီးတော့အားဖြည့်ထားတာတော့အဲ့မှာလူငယ်ကောင်းဆောင်တွေနောက်ဒီနယ်တိုင်းအနေပြီးတော့တိုင်းရင်းသားဇလဲတွေအဲ့နောက်အမျိုးသမီးဒုံမဖွဲ့ကကိုယ်တွေအားတွေထပ်ပြီးအားဖြည့်ထားပါတယ်။အလုံးပေါင်း21ယောက်ဖြစ်ပါတယ
်။ဂျပတ်ရွေးကောက်ပွဲကျင်းပဖို့ရှိတဲ့လက်လက်နေရ48နေရာစလုံးမှာအင်တရီကဝင်ပြိုင်သွားမယ်လို့တာဝန်ရှိသူတွေကပြောထားပါတယ်။အဲဒီနောက်ပိုင်းမှာဒေါအောင်ဆန်းစုကြည်ကလူငယ်မျိုးဆက်သစ်တွေကိုလည်းရွေးကောက်ပွဲဝင်စေခြင်းနဲ့ဆန္ဒရှိတယ်လို့ပြောဆိုကြောင်းသတင်းတွေထွက်လာတဲ့အပြင်88မျိုးဆက်ចောင်းသားများအဖွဲ့တွေကမိသူမိဘတွေကိုဖြင့်ရွေးကောက်ပွဲဝင်ဖို့ပြောဆိုတယ်ဆိုတဲ့သတင်းတွေလည်းထွက်လာပါတယ်။ဒါပေမဲ့ဦးအောင်ကျိုင်ကတော့အဲဒီသတင်းတွေမဟုတ်မှန်တဲ့အကြောင်းနဲ့ဘယ်သူဘသူကိုမှအမီနာမနဲ့တကွရွေးကောက်ပွဲဝင်ဖို့ဆိုပြီးပြောဆိုတာမရှိကြောင်းတုံ့ပြန်ပါတယ်။ပါတီမဟုတ်ဘူးနဲ့ကိစ္စပြီးပြတ်သွားပြီဆိုရင်တော့ပါတီဝင်စုဆောင်းတာကနေပြီးနိုင်ငံရေးပါတီတရားအဖြစ်စုဖွဲ့တဲ့လုပ်ငန်းတွေကိုလှုပ်သွားဖို့အားလုံးပြင်ဆင်ထားတယ်လို့ဦးအောင်ကျိုင်ကပြောပါတယ်။အဲ့ဒီအချိန်ကျရင် NLD ပါတီတစ်ခုလုံးကိုပြုပြင်ပြောင်းလဲဖွဲ့စည်းသွားမယ်လို့လည်းပြောရေးဆိုခွင့်ရှိသူဦးအောင်ကျိုင်က VOE ကိုပြောခဲ့ပါတယ်ခင်ဗျာ။